ကျန်တော့ဝင်းမြမအရေးမြမတက်မတော်ကဗိုလ်ချုပ်ကြီးဟောင်းနဲ့အခုပြည်တော်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဥရွှေမန်းနဲ့ KNU ကရင်မျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းစောမူတူစေဖို့တို့တနင်္လာနေ့ဩဂတ်18ရက်နေ့ကနေပြည်တော်ရှိဥရွှေမန်းအိမ်မှာတွေ့ဆုံခဲ့ကြပါတယ်။ဘာကြောင့်တွေ့ကြပြီးဘာတွေအထူးကဆွေးနွေးအမြင်တူတာတွေရှိခဲ့ပါလဲ။ဥရွှေမန်းနဲ့ဆွေးနွေးပွဲမှာပါခဲ့တဲ့ KNU ဒီဥက္ကဋ္ဌဖတို့ကွယ်ထူးဝင်းကိုမေးမြန်းထားပါလေ။လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာဖြစ်လာတဲ့ဒီဆွေးနွေးပွဲဘာကြောင့်ဖြစ်လာလဲလို့မေးရမှာသူရဥရှိမန်းက
သူကနေပြည်တော်ကိုရင်းဆိုင်ဤလာခံအတွက်လာတယ်ကြ။လာတဲ့ချိန်မှာစစ်သားဟောင်းကြီးပြန်လဲတွေးဆုံတာပါပဲ။အမြင်ရင်းကလေးတာတော့ရှိပါတယ်ကြ။အဓိကတော့ရင်းဆိုင်လူချင်းနဲ့ဆွေဆွေဒီမိုကရေစီနိုင်ငံဖြစ်ချင်တယ်။အဲ့ဒီတော့နေရာအမြင်ရင်းကလေးတာဖြစ်ပါတယ်ကြ။
အဲ့တော့ဒီတစ်ခေါက်ဆွေးနွေးပွဲရဲ့ထူကြမှုကိုမေးရမှာဥရှိမန်းကပဲနှစ်နိုင်နီးပါးကြာတီးတန့်ပထမဆုံးဆွေးနွေးနိုင်တာဖြစ်တယ်လို့ပြောပြီး
ထူကြချက်ကတော့ထပ်ပြီးဆုံးမှုသူဖြစ်ဖို့ကတကယ်ကိုသူကငြင်းငြိမ်းလို့ကျင်တယ်ကြ။အဲ့ဒီတည်းသူဒီကိစ္စမှာထူကြနေတယ်။တွေးနေတဲ့နေရာမှာလည်းသူကတော့ငြင်းငြိမ်းတဲ့အဓိကပဲ။ဒါဒုတိယဥက္ကဋ္ဌကြီးကြတဲ့ခါကျတော့ငြင်းငြိမ်းပြီးဒီနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ကျေနပ်ဆက်ဆက်ပြီးတော့ဒီပေါ်ပြီးတော့ခဲတဲ့ဝင်လေ့လာထားတယ်ကြ။ဒါမှမဟုတ်ကျွန်တော်တို့လည်းဝန်တာမိပါပဲပီတိဖြစ်နေပါရဲ့။ဟောလို့ကိုလိုပဲစစ်သားတွေကအခုချိန်မှာကိုလုံးကဘယ်လိုပဲဖြစ်ဖြစ်တကယ်ကိုဒီချစ်ချစ်ခင်ရင်းရင်းနဲ့ညီညာရေးတွေတိုက်ပွဲတွေဆုံးတက်ရေးတွေကျူသာပန်းများလုပ်နေတာသူ့လည်းကျွန်တော်ကျေးဇူးတင်နေကြ။အဲကိုကိုလည်းဒါကြီးဆက်လက်ပြီးတော့ကျွန်တော်ကျူသာပြီးတော့ကောင်းပြီပို့ပြီးတော့ခိုင်မာစွာဆွမျက်နိုင်ခဲ့ပါတ
ယ် KNU ဒီဥက္ကဋ္ဌဖတို့စောကွက်ထူဝင်းကတော့တွေ့ဆုံဖို့ဖြစ်လာပုံနဲ့အဓိကဆွေးနွေးခဲ့တာတွေကို
ကျွန်တော်တို့ကတော့ရင်းချိုင်းတည်ဆောက်တဲ့နေရာမှာ Federal Democracy ပြည်တော်စုတည်ဆောက်တဲ့နေရာမှာဘယ်အဖွဲ့အစည်းတွေနဲ့ပါတီနဲ့မဆိုးကျွန်တော်တို့ကပူးတွဲဆောင်ရွက်သွားမှာပဲသူကတော့သူ့ပါတီရဲ့သဘောထားတွေရတီချဲ့ပြီးတော့သူရှင်းပြတော့ပေါ့အထူးသဖြင့်ကတော့ဒီရင်းချိုင်းလုပ်ငန်းမှာသူကတော့အင်ပြပါတယ်ဒီကနေ့ဒီလက်နက်ကဗတိဖက်ကတွေ့မှာပါဝင်လာခဲ့တဲ့တမ်တော်ကောင်းတော်ကြီးတူဆိုတော့ဒီဖြတ်တန်းတာတွေ့ကြုံမှာမူတည်ပြီးတော့ကျွန်တော်နိုင်ငံရဲ့ဒီပြည်သားတွေအလုံးအကျိုးတွေပြည်တော်စုမှာရင်းချိုင်းရှိမှာရင်းချိုင်းဆိုတာကလည်းဒီအပြည့်ရတစ်ခုတည်းမဟုတ်ပဲနဲ့တန်ရင်းသားတွေနဲ့စီလုံးကြီးရရဲ့အဓိကကြတဲ့ဒါမှမဟုတ် Federal Democracy ပြည်တော်စုတည်ဆောက်မယ်ရှိပါရဲ့ပုံပြတုတ်တဲ့ရဲ့တပြည်သူရဲ့ဆောက်ဦးနေရဲ့လူမှုရေးဘဝပုံပြတုတ်တဲ့ပို့တဲ့ဆောင်ရမယ်ဆိုတော့သူရဲ့ပါတီရဲ့ရည်တည်ချက်တွေရှင်းပြတာပေါ့
ဒီနေရာမှာအခုဆွေးနွေးပွဲကပင်လုံညီလာခံပြန်ဆချိန်နဲ့တိုက်ဆိုင်နေတာကြောင့်ဒီပေါ်ဘလို့အကြံပြုဆွေးနွေးတာတွေရှိပါလဲလို့မေးရမှာဦးရှင်မန်းက
ဒီစုကလက်ထက်မှာတော့ဒီချိန်ကနောက်ဆုံးဆွေးနွေးရဲ့အချိန်ဖြစ်တယ်ဒါရမျိုးဒီလက်ရှိစုကတက်မှာတော့ဒီနေရာနဲ့ပတ်သက်လို့ရနိုင်လို့တဲ့ဒီအချိန်မျိုးရှိတော့ဘူးဒါကြောင့်မလို့နောက်တက်လာတဲ့အစုအနောက်ပိုင်းမှာငြိမ်းချမ်းရေးဖြစ်စဉ်များပုံမူကောင်းတို့နဲ့ငြိမ်းချမ်းရရှိဖို့ကြိုးစားဆောင်တာပုံပဲလိုတယ်ဆိုတဲ့သဘောမျိုးပြောပါတယ်ဗျအ
ဲ့ဒီတော့နောက်အစိုးရလက်ထက်မှာရောလက်ရှိငြိမ်းချမ်းရေးအချက်အသေးကိုကြော်လွှားနိုင်ဖို့ဆွေးနွေးပြတာတွေရှိပါလားလို့မေးရမှာဥရှိမန်းကဆက်ပြေး
ဒီဆွေးနွေးတဲ့အထက်မှာဖယ်ရယ်ဆိုတာကိုသဘောကျတယ်ဖယ်ရယ်ဆိုတာကခွဲထွက်တာမဟုတ်ဘူးသူသည်ပေါင်းစည်းနေထိုင်တာဖယ်ရယ်ပဲအဲဒါကြောင့်မလို့ခွဲခွဲဆိုတဲ့စကားမဆွေးနွေးတဲ့နဲ့ဒီဖယ်ရယ်နိုင်ငံဖြစ်ပြီးလို့ရှိရင်ဒီထဲမှာပဲပြောမယ်ဆိုရင်ခံထုတ်တွန်းထုတ်ရင်တော့ခွင့်သွားခြင်းနဲ့အနေထားမျိုးဖြစ်အောင်ကျွန်တော်လုပ်ကြမယ်လို့ကျွန်တော်အမြင်ချင်းဖယ်လဲကြပါတယ်ပြီးရင်ကျွန်တော်လည်းဒါဒီထူထောင်ပြီးတဲ့အခါမှာဖယ်ရယ်ဒီမိုကရေစီနိုင်ငံထူထောင်မယ်ဆိုတဲ့အကြောင်းကျွန်တော်အဓိကထားဦးစားပေးပါတယ်ဒါကြောင့်လေဖယ်ရယ်နိုင်ငံထူထောင်မှုဆိုရင်နောက်ကဒီမိုကရေစီကအလိုလျောက်ပါလာတယ်ဗျဒါကြောင့်မလို့ဖယ်ရယ်ဦးစားပေးပါအဲ့ဒါကိုလည်းခါတိအနေနဲ့သဘောကျလက်ခံနေရ
အခုလို့တစ်ဖက်ကသဘောကျခဲ့တယ်ဆိုတော့ဖယ်ရယ်ကိုဦးစားပေးတာမခံရဘူးလို့သူတို့ခံစားနေရတဲ့သဘောပြောတာလို့မေးရမှာဥရှိမန်းက
သူတို့ဘက်ကတော့အဲ့ဒီသဘောပြောတဲ့အခါမှာဒီမိုကရေစီရေးကိုရှေ့ကမ်းတင်ပြီးတော့ဖယ်ရယ်ရေးကိုခြံထားရဲ့အတွက်အခုလိုကျွန်တော်မြန်မာနိုင်ငံမှာဒီလိုဖြစ်နေရဲဆိုတဲ့သဘောမျိုးကိုဒီလိုတုံ့ပြန်ပြောဆိုသွားတော့ပြင်ပြလိုက်ပါတယ်ဗျ။
အဲ့ဒီတော့အရင်ရန်ဘက်စစ်သားဟောင်းကြီးတွေတွေ့ဆုံပွဲကနေမြန်မာငင်းချင်းရေးပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမြန်မာ